ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာနည်းဥပဒေပြင်ဆင်ချက်မူကြမ်းကိုဝေဖန်နေကြပါတယ်။အထူးသဖြင့်တော့တပ်စခန်းတွေအတွင်းကမဲယုံတွေကိုတပ်အပြင်မှာထားမယ်ဆိုတဲ့အချက်ကိုအဓိကဝေဖန်ထောက်ပြကြတာပါ။ဒီအတော့အတွင်းမှာပဲနိုင်ငံရေးပါတီ20ကလည်းကန့်ကွက်စာထုတ်ပါတယ်။ဝေဖန်ချက်တွေအပေါ်ကော်မရှင်ဘက်ကဘယ်လိုတုံ့ပြန်ပါသလဲ။နိုင်ငံရေးပါတီတွေကရောဘယ်ကိစ္စကိုကန့်ကွက်နေကြသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်းမမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကစစ်တပ်အတွင်းကမဲယုံတွေကိုအပြင်မှာထားမယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေပြင်ဆင်ချက်ပါဝင်တဲ့ဥပဒေကြမ်းကိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲနီးဥပဒေကို5ချိန်မြောက်ပြင်ဆင်ချိန်မှာပါလာတဲ့ထပ်မံဖြည့်ဆွက်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်တပ်အတွင်းကမဲယုံတွေကိုတက်ပြင်ပနေရာချဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအမြင်မျိုးမျိုးတွေရှိနေသလိုကော်မရှင်လှုံ့ဆော်ချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
ကျွန်တော်တို့ဥပဒေနည်းဥပဒေအတိုင်းပဲဆောင်ရပါတော့ကဲ
။ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်ဦးတောင်အေးကတော့အခုထုတ်ပြန်ဖို့လုပ်နေတဲ့နည်းဥပဒေဟာတက်မတော်ရဲ့သဘောတဘာဝနဲ့တိဆောက်ပုံကိုတေချာမလေးလာပဲလှုပ်ဆောင်ထားတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။
အဲ့တော့တက်မတော်ရဲ့သဘောတဘာဝနဲ့တက်မတော်ရဲ့တိဆောက်ပုံတက်မတော်ရဲ့ဖွဲ့စည်းမှုတက်မတော်ရဲ့လုပ်ငန်းတောင်ဒါတွေကိုဟိုတေချာချာထဲထဲဝင်သိပြီးမှဒီနည်းဥပဒေထုတ်ပြန်တင်တယ်လို့အင်္ဂါရောတို့ပဲမြင်တယ်။ဘာကြောင့်လဲဆိုတော့ဒီတက်တွေကတချို့တက်တွေဆိုရင်ဟိုရိုက်ရွာတွေနဲ့အယံဝေးတယ်။သူ့တောင်ဝန်ထမ်းဆောင်တဲ့တောင်ဝန်တွေကလည်းအင်တန်ကြီးလေးတဲ့ကိစ္စတွေဖြစ်တယ်။အဲ့ဒီတက်အဝန်းဝိုင်းနဲ့အဲ့ဒီလုပ်ငန်းတောင်ဝန်တွေဖြစ်ပေပြီးတော့ဝေးလံတဲ့နေရာမှာတွားပြီးတော့မဲယုံမှာမဲဆန္ဒပေးရမယ်ဆိုတော့တော်တော်လေးတော့ခက်ခဲတယ်ရှိသွားနိုင်တယ်။အဲလုံခြုံရေးလည်းထိခိုက်နိုင်တယ်။ဒါကြောင့်မို့လို့ဒါတွေကတော့နည်းနည်းညှိနှိုင်းဆောင်ရွက်မှအဆင်ပြေမယ်လို့ထင်တယ
်။
အခုလိုတက်တွင်းမဲယုံတွေနဲ့ပတ်သက်ပြီးကော်မရှင်လှုပ်ဆောင်ချက်ကိုဝေဖန်မှုတွေရှိနေခြင်းနဲ့တစ်ချိန်တည်းမှာပဲအမေရိကန်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ International Foundation for Electoral System IFES ကနေရွေးကောက်ပွဲကော်မရှင်အသီးသီးမှအသုံးပြုမဲ့ IT ပစ္စည်းတွေအတွက်တင်တာအောင်မြင်ခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲရာတွေရှိတယ်လို့ဆိုပြီးကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီ20ကကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်ကန့်ကွက်စာထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဒေါ်စန္နာဦးကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကို VOA ကိုခုလိုပြောပြခဲ့ပါတယ်
။အဲ့ဒီသူရဲ့ဒီလိုပဲအမေရိကန်ဝယ်တဲ့အဲ့ဒီပုံစံကလေးကိုဟိုတွင်းလာပြီးတော့ဒီလိုမျိုးတခြားနိုင်ငံတွေမှာလည်းအဲ့မဲမသမားမှုတွေဖြစ်နေပေါ့ကွာ။အဲ့ဒါကြောင့်ဟိုကန့်ကွက်တာပေါ့နော်
။အခုနိုင်ငံရေးပါတီ20ကကန့်ကွက်တဲ့ကိစ္စဟာသူတို့နဲ့သက်ဆိုင်ခြင်းမရှိသလိုစာရွက်နဲ့သာမဲပေးတာဖြစ်လို့ကန့်ကွက်လွန်မှာပါတဲ့အတိုင်းမဲဆင်းတွေမတမာမှုဖြစ်နိုင်တယ်ဆိုတာမဖြစ်နိုင်ကြောင်းအဲ့ဒီအတွက်စိတ်ပူဖို့လည်းမလိုကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။အခုလိုစစ်တပ်မဲယုံတွေကိုတက်ပြင်ထားမယ်ဆိုတဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုဟာတရားမျှတရဲ့လားလို့မေးခွန်းထုတ်ခံရတာနိုင်ငံရေးပါတီ20ကကန့်ကွက်ခံရတာတွေဟာကော်မရှင်ရဲ့ပွင့်လင်းမြင်သာမှုအားနည်းချက်ကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကပြောဆိုလိုက်ပါတယ
်ဟိုတက်ထဲမှာမဲထဲမယ်ဆိုလို့ရှိရင်ပါတီထုတ်ရဲဝယ်ထဲမှာလည်းစဉ်းစားချက်ပေါ်မှာအခြေခံတယ်လို့ပဲကျွန်တော်ထင်တယ်လေဒါကကျွန်တော်ထင်တယ်ဒီမဲရုံကိုရှိရှိလိုက်တယ်ဒီကိစ္စကြောင်းသွားမယ်လို့ကျွန်တော်အဲ့တခုလည်းတော့မလုံလောက်ဘူးဆိုတော့ဗျာအရေးကြီးရဲ့ဖြစ်စရာပါလဲဆိုတော့ဟိုကောင်းတဲ့ဥပဒေဖြစ်စေဆိုးတဲ့ဥပဒေဖြစ်စေပါဝင်ရှင်ပြိုင်နဲ့ပယ်မဲ့နိုင်ငံပါတီတွေအားလုံးကိုယ်စားလှယ်အားလုံးသဘောတူတဲ့အဖြစ်ပြန်ပြောင်းလဲမှုဖြစ်လို့ရှိရင်ဒီကောဖြစ်စင်ကိုပါပို့ပြီးတော့ယုံကြည်မှာပေါ့အခုကျတော့ဒါကော်မရှင်ကသူ့အစံအချက်တစ်ခုနဲ့လုပ်တဲ့သဘောမျိုးဖြစ်နေတာပေါ့ဆိုတော့ဟိုတနေ့ကထုတ်တဲ့အဲမျိုးသားပြည်ထောင်စုနိုင်ငံဖွံ့ဖြိုးပါတီပါဝင်ပါတီ20ထုတ်တဲ့ဒီကြေညာချက်ကပွန်လင်းမြင့်သာမှုပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့အကြောင်းရင်းလို့ကျွန်တော်ပြောလို့ရတယ်ဆိုတော့လက်ရှိ process တွေဘယ်လိုလုပ်နေကြလဲဆိုတော့ဟိုပါတီရဲ့ဆွေးနွေးပုံမှန်မှုတွေကိုပုံမှန်လေးကျွန်တော်တို့အဲ့လိုမျိုးတွေ့ဆုံလာမျိုးဆွေးနွေးရမျိုးမလုပ်ဘူးအဲ့ဒီကြိုးစားကြမှာအဲ့ဒါဖြစ်တယ်လို့ကျွန်တော် commission ရဲ့ပြမဆက်ဆံရေးပြပါပြောင်းဖို့
ဒီပွင့်လင်းမြင်သာမှုအားနည်းတယ်လို့ဝေဖန်မှုအပေါ် commission ဘက်ကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
်ဟိုပွင့်လင်းမြင်သာဆိုတော့ကျွန်တော်တို့ထောက်ဝင်နေပါတယ်မေးရမြလည်းအကုန်လုံးကျွန်တော်တို့ဖြေပေးနေပါတယ်ကျွန်တော်လုတ်တယ်အကောင်လို့ကျွန်တော်အခုလည်းမေးတာကျွန်တော်ဖြေတာပါပဲ။ဝင်လေးမြန်လာစွာနဲ့ပဲကျွန်တော်ဆောင်းနေပါလား။ဘာမှတင်ချာလေးလောက်တာမရှိပါဘူး။
ကော်မရှင်ကတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ရေးနည်းဥပဒေချမ်းကိုရပ်ပေါင်း90အတွင်းဆွေးနွေးမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်တဲ့သူရှိခဲ့ရင်တော့ဆွေးနွေးပြီးမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်။